တော်တန့်ရှင်များရှင်မြေယာသိမ်းဆက်ခံရမှုတွေကြောင့်တောင်သူတွေအနေနဲ့စီးပွားရေးလူမှုရေးနဲ့ကျန်းမာရေးတွေအဖက်ဖက်ကနှိမ့်ကျခဲ့ပြီးဖြစ်ပါတယ်။တချို့ဆိုရင်စိတ်တက်ရေးရပိုင်းမှာပျက်စီးရိမ့်ရိုင်လာပြီးကြုံရကြပန်းလောက်ကင်စားတောက်နေရသူတွေလည်းရှိပါတယ်။ဒါကြောင့်လက်သိမ်းရသိမ်းကိစ္စတွေကိုစစ်ဆေးဆောင်ရွက်နေမှုနဲ့ပတ်သက်ပြီးတင်ပြသွားပါမယ်။မြေယာသိမ်းဆက်မှုတွေကိုလေ့လာရင်လွန်ခဲ့တဲ့1996ခုနှစ်မှာစကိုင်းတိုင်းဒေသကြီးကံပလူမြို့နယ်ထန်းတပင်ချောင်းကန်စတဲ့ကျေးရွာတွေကတောင်သူ183ဦးပိုင်တဲ့မြေဧက1000ကျော်ကိုမြမစီးပွားရေးကော်ပိုရေးရှင်းကအမှတ်တကံပလူတရားဆက်တိစောက်ဖို့ဆိုပြီးကဆရ73ကသိမ်းယူခဲ့ပါတယ်နောက်ထပ်တိတ်မကြပါဘူးဆက်ရုံအတွက်လိုအပ်တဲ့ကုန်ကျန်းဆိုင်ဖို့ဆိုပြီးကံပလူမျိုးနဲ့ခအုံးတာပေကြီးစတဲ့ကြေးရွာတွေကတောင်သူ900ကျော်ရဲ့ရာမြေဧက13000ကိုဆက်လက်သိမ်းယူခဲ့ပါတယ်အဲ့ဒီမြေတွေတဲကဧက900ခန့်သာကျန်ဆိုင်ပြိုးပြီးကျန်တဲ့မြေတွေကိုကျန်မဟုတ်တဲ့အခြားသီးနှံတွေအတွက်သီးစားချဆိုင်ပြိုးထားပါတယ်လာတူ1999နဲ့2000ပြည့်နှစ်တွေမှာငွေဆောင်ကမ်းခြေဟိုတယ်ဆောင်တစ်အတွက်သတ်မှတ်ထားတဲ့မြေနေရာတွေမှာပါဝင်တဲ့တောင်သူတွေရဲ့အုံချံတွေကိုအုံပင်ဖို့မယူမနေရပေးပြီးနတ်တခမဒေသခံတောင်သူတွေဆန္ဒမပါဘဲသိမ်းယူခဲ့တာလည်းရှိပါတယ်။အဲ့လိုပဲအိုးအိမ်ဦးစီးဌာနနဲ့စင်ကာပူအခြေဆိုင်စင်မတ်ဓာတ်တို့ပူးပေါင်းထားတဲ့တန်လင်းကြောက်တန်းဒေသဖွံ့ဖြိုးတိုးတက်ရေးကုမ္ပဏီဟာတီလဝါဒေသဖလန်းကျေးရွာကတောင်သူတွေပိုင်တဲ့လယ်တွေကိုတအေကကျက်2000နဲ့မယူမနေရပေးပြီး1998ခုနှစ်မှာအတ္တမသိမ်းယူတာမျိုးလည်းရှိခဲ့ပါတယ်။ဒါကြောင့်နိုင်ငံအတွင်းမြေယာသိမ်းဆက်မှုတွေကိုလေ့လာရင်မြို့ပြတွေနဲ့ဆက်မှုစုံတည်ဆောက်ဖို့နိုင်ငံတော်ပိုင်ဆက်ရုံလုပ်ရုံတွေတည်ဆောက်ဖို့နဲ့နိုင်ငံတော်စီမံကိန်းတွေဖြစ်တဲ့ယထာလန်ကားလန်းတွေနဲ့လင်းရင်ပြေးလန်းတွေတိုးချက်တည်ဆောက်ဖို့အတွက်သိမ်းနာမျိုးတွေလည်းရှိပါတယ်။ဒါအပြင်တက်မတော်တန်ရင်တက်ဖွဲ့တွေတိုးချဲ့ဖွဲ့စည်းရမှာတက်မြေအဖြစ်သိမ်းတာစိုက်ပျိုးရေးမွေးမြူရေးစီမံကိန်းတွေဆောင်ရွက်ဖို့ပုဂ္ဂလိကကုမ္ပဏီတွေကိုညီနေရာချထားပေးဖို့တောင်သူတွေလက်ရှိလောက်ကင်နေတဲ့လေယာတွေကိုလည်းသိမ်းယူတာတွေစသဖြင့်လေ့လာတွေးရှိရမှာဖြစ်ပါတယ်။အရင်အစိုးရလက်ထက်မှာလွှတ်တော်စုံစမ်းစစ်ဆေးရေးကော်မရှင်ကိုဖွဲ့စည်းလောက်ကင်ခဲ့ပါတယ်။ဒီအဖွဲ့တွေရဲ့ကွင်းစင်းစစ်ဆေးမှုတွေကြောင့်လယ်ယာမြေတွေကိုခေတ်ဆက်ဆက်သိမ်းပိုက်ထားတာအလုံးဟာမတရားသိမ်းပိုက်ခဲ့တယ်ဆိုတာတွေပေါ်သွားခဲ့ပါတယ်။လွှတ်တော်အမှတ်80ကျော်နဲ့အဖွဲ့ပေါင်း17ဖွဲ့ရဲ့လေလာသုံးသက်ချက်အကြံပြုချက်တွေအကုန်လုံးကောင်းခဲ့ပါတယ်။ဒါပေမဲ့2012လယ်ယာမြေဥပဒေရဲ့အဆင့်5ဆင့်လုံးကိုကြီးလိုက်ရင်အောက်ခြေလယ်ယာမြေစီကမံခန့်ခွဲမှုဥက္ကဋ္ဌဟာတစ်ဖက်မှာကျေးရွာအုပ်ချုပ်ရေးမှုဖြစ်နေတော့သူပါဝင်မြို့နယ်အုပ်ချုပ်ရေးမှုတွေမြေစင်းတွေကဥပဒေမဲ့မတရားသိမ်းခဲ့တာဖြစ်နေတာကိုကျေးရွာလက်စီဥက္ကဋ္ဌကဆုံးပြတ်တဲ့အတွက်တောင်သူမနိုင်နိုင်ပါဘူးဒါကိုမကျေနပ်လို့မြို့နယ်ကိုတက်ရင်မြို့နယ်အုပ်ချုပ်ရေးမှုကမြို့နယ်လက်စီဥက္ကဋ္ဌဖြစ်နေတဲ့အတွက်တောင်သူအတွက်အခွင့်အရေးပိုမရှိနိုင်တော့ပါဘူးမချင်းနဲ့လို့တလအတွင်ခရိုင်လဲစီစီထက်တက်ခဲ့ရင်တော့ခရိုင်အုပ်ချုပ်ရေးမှုကခရိုင်လဲစီဖြစ်နေပြန်တော့တောင်သူပဲအထက်ထက်ရှုံးခဲ့ရတာပါဒါကြောင့်အစိုးရသိမတက်ခင်တလမှာဒုတိယသမ္မတဟောင်းဦးညံထွန်းကမြေယာမှုပေါင်း6000ကျော်မှာ4000ကျော်ပဲရှင်းနိုင်ပါတယ်2000ကျော်ကိုတော့ဖြစ်နောက်အစိုးရရှင်းပါလိမ့်မယ်လို့ဆိုပြီးနိုင်ငံပိုင်သတင်းစာမှာထုတ်ပြန်ခဲ့ပါတယ်လက်ရှိအစိုးရဟာမြေယာပြဿနာတွေကိုဖြေရှင်းမယ်ဆိုပြီးဂရီဘေးတက်လာတဲ့အတိုင်းလေယာမြေနဲ့အခြားမြေတွေတိမ်းဆဲခံရမှုတွေအတွေ့ပြန်လည်စစ်ဆေးရေးဗဟိုကော်မတီကိုနိုင်ငံတော်သမ္မတရုံးအမိန့်အမှတ်14မြင်းဆောင်2016နဲ့ဖွဲ့စည်းဆောင်ရွက်ခဲ့တာ၈လဝန်းကျင်ရှိလာပြီဖြစ်ပါတယ်။လေယာမြေပြဿနာတွေကိုလေ့လာရင်လက်ရှိဖြေရှင်းနေတာတွေကမြေစစ်ကော်မတီလေယာမြေနဲ့အခြားမြေများတင်ဆက်ခံရမှုများပြန်လည်စစ်ဆေးရေးကော်မတီဖွဲ့စည်းဆောင်ရွက်ဖို့သမ္မတက14မြင်းဆောင်2016နဲ့အမိန့်ထုတ်လိုက်ပါတယ်။အဲ့ဒီအမိန့်အရဒုတိယသမ္မတပါဝင်သလိုဖြည်ရေရေလယ်ဆဲဝန်ကြီးတွေနဲ့မြေစစ်ကော်မတီဗဟိုအဖွဲ့ကိုဖွဲ့ခဲ့တာဖြစ်ပါတယ်။ကော်မတီအဆင့်ဆင့်ကိုဖွဲ့တဲ့အခါအလွယ်လွယ်အမှားမှားတွေမဖြစ်အောင်မြေစင်းကလှုပ်ချင်တိုင်းလှုပ်မှဆိုးလို့ကော်မရှင်အသီးသီးမှလွှတ်တော်ကိုယ်စားလှယ်လူမှုအဖွဲ့စည်းကသူတောင်သူရေးဆောင်ရွက်သူတွေပါကိုပါရမယ်မြေစင်းကိုအတွင်းရေးမှုမထားရဘူးဆိုတဲ့တင့်မြင့်ဆောင်2016ဆုံးဖြတ်ချက်ကိုဗဟိုမြေစစ်ကော်မတီရုံးကထပ်ပြီးထုတ်ပြန်ခဲ့ပါတယ် ဒီခါမှာတောင်သူတွေရဲ့အမြင်ကလက်ရှိအစိုးရဟာ NLD ဖြစ်တဲ့အတွက်ဝန်ကြီးချုပ်တွေကပြည်သူ့အခမ်းအနားတွေဖြစ်တယ်ပြည်သူအစိုးရဖြစ်တဲ့အတွက်ဒီလူတွေသာမှန်မှန်ကန်ကန်လုပ်မယ်ဆိုရင်မြေယာပြဿနာတွေကိုရှင်းနိုင်လိမ့်မယ်လို့ညှော်လင့်ချက်ရေးရေးပြန်ရလာခဲ့ပါတယ်။ဒါပေမဲ့အခုအချိန်အထိတချို့ပြည်နယ်နဲ့တိုင်းတွေမှာမြေစစ်ကော်မတီရှိမှန်းတော့မသိတဲ့အပြင်တချို့အမတ်တွေကိုတင့်မြင့်ဆောင်2016ဆုံးဖြတ်ချက်ကိုဖြန့်ဝေပေးနေရတဲ့အကြောင်းတောင်သူလယ်သမားရေးဆောင်ရွက်သူပြည်ထောင်စုတိုင်းရင်းသားတောင်သူလယ်သမားသမဂ္ဂအတွင်းရေးမှူးဦးစော်ရန်ကပြောပါတယ်။
ကျွန်တော်တို့ဒီမင်္ဂလာတော်မြို့နယ်မှာဆိုရင်လေယာဉ်မြေပြဿနာတွေဖြစ်ပြောလေသမားတွေကဘယ်တိုင်မှမသိဖြစ်တဲ့အချိန်မှာကျွန်တော်အကူအညီတောင်းလို့သွားတဲ့အခါမှာနိုင်ငံတော်သမ္မတရဲ့14မင်းဆောင်2016နဲ့နောက်ကမြေစစ်ကော်မတီဆုံးဖြတ်ချက်16ဆိုတာသူတို့ကြားလည်းမကြားဘူးသိလည်းမသိဘူးဒါနဲ့အမတ်တွေကမပြောဘူးလားမကြေညာမပေးဘူးလားဆိုတော့သူတို့လည်းမသိတာဖြစ်တဲ့အတွက်ကျွန်တော်ကဖြန့်ဝေပေးခဲ့ရတယ်။မြေမြို့မှာလည်းထုံနီ၎င်းပဲအဲ့နောက်တစ်ခါကျွန်တော်တို့မုံရခိုင်ရေဦးမှာလည်းပဲဒီတိုင်းပဲတွေ့ရတယ်တချို့ဆိုလို့ရှိရင်ဒီ16နဲ့16တိုင်းကောင်းထဲမဖို့တလို့တချို့ကဖွဲ့တဲ့ဟာမှလည်းတိကျကျဖွဲ့စည်းထားခြင်းမရှိတဲ့အတွက်ဖြစ်တယ်လို့ကြုံတယ်လို့အရင်နေ့တိုင်းပဲစစ်နေအောင်တွေးရပါတယ်ခင်ဗျာ
ပြည်သူတွေရွေးချယ်တင်မြှောက်ထားတဲ့ NLD အစိုးရလက်ထက်မှာမြေယာကိစ္စတွေကိုမရှင်းပေးခဲ့ဘူးဆိုရင်တောင်သူတွေအတွက်ကနောက်အစိုးရအဆက်ဆက်တင်မှာမလွယ်ဘူးလို့ပြောလို့ရပါမယ်ဒါကြောင့်ဥပဒေကိုလိုက်နာကျင့်သုံးဖို့ပြောပြီးတက်လာတဲ့ NLD အစိုးရအနေနဲ့လေယာဉ်မြေပြဿနာဖြေရှင်းရေးလုပ်ငန်းစဉ်ကြီးတစ်ခုလုံးမှာအကြီးမားဆုံးစိန်ခေါ်မှုကြီးကအမြင့်တွယ်နေတဲ့အာဂတိလိုက်စားမှုကိုဖယ်ရှားပြီးလေယာဉ်မြေပြဿနာတွေကိုဖြေရှင်းဖို့တန်ထိန်ထန်တဲ့အတူဥပဒေကိုလက်ကင်ထားဆောင်ရွက်မယ်ဆိုရင်မြေယာပြဿနာတွေကိုလွယ်လွယ်ကူကူဖြေရှင်းသွားနိုင်မှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။ကျေးဇူးတင်ပါတယ်ရှင်။ကျမခင်မျိုးသွယ်ပါ။